အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လာမယ့်နိုဝင်ဘာလ၈ရက်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်အစိုးရအဖွဲ့အစည်းကိုသူဦးဆောင်သွားဖို့အစီအစဉ်ရှိတယ်လို့တိုက်ခန့်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့သမရဖြစ်ပိုင်ခွင့်ရှိဖို့အတွက်တော့ဥပဒေအရတားဆီးခံထားရတာပါ။စက်တင်ဘာ30ရက်နေ့ကအိန္ဒိယတူရီရုပ်မြင့်တန်ကြားဌာနနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံတဲ့အချိန်မှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ဒီကြောင့်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်ပထမဆုံးအကြိမ်ကျင်းပမဲ့ဒီရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်သတ်အနိုင်ရလိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့မြန်မာစစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရတားနှစ်ယောက်နဲ့ကွယ်လွန်သွားတဲ့အမျိုးသားတို့ဟာမြန်မာနိုင်ငံသားမဟုတ်တာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိပါဘူး။ဒါကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းခဲ့ကြပေမဲ့ဒီကိစ္စမအောင်မြင်ပြီးတဲ့နောက်မှာ NLD ကိုယ်စားလှယ်အများပြပါဝင်မဲ့အစိုးရအဖွဲ့ကိုဘသူဥဆောင်မလဲဆိုတာနဲ့ပတ်သက်လို့မသိမကွဲဖြစ်နေတာပါ။ဒေါ်ဆန်းစုကြည်က
I've made it quite clear that if the NLD wins elections and we form a government, I'm going to be the leader of that government, whether or not I'm the president.
NLD party အနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့မယ်ဆိုရင်ကျွန်မအနေနဲ့သမ္မတဖြစ်ဖြစ်မဖြစ်ဖြစ်အစိုးရဖွဲ့ကိုဦးဆောင်မှုပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
။မြန်မာနိုင်ငံမှာအထက်လွှတ်တော်အောက်လွှတ်တော်နဲ့စစ်တပ်ကိုယ်စားလှယ်တွေကသမ္မတလောင်းသုံးဦးကိုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီထဲကမင်းအများဆုံးရသူဟာသမ္မတဖြစ်လာပြီးအစိုးရအဖွဲ့ကိုဦးဆောင်မှာပါ။သမရဦးသိန်းစိန်အနေနဲ့ပါတီဥက္ကဋ္ဌရာဇူးကဖယ်ရှားခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဒေါ်အောင်ဆန်းစုကြည်တို့အကြားအတူပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာနဲ့ပတ်သက်လို့ NLD ဟာဦးရွှေမန်းကိုသမရလောင်းအဖြစ်တင်မြှောက်ဖို့စဉ်းစားခဲ့ပုံရတယ်ဆိုတော့ပြောဆိုမှုတွေနဲ့ပတ်သက်လို့တော့ဒေါ်အောင်ဆန်းစုကြည်က NLD အနေနဲ့အယက်သားတယောက်ကိုရွေးချယ်မှာသာဖြစ်တယ်လို့ပြောပါတယ
် It's not a matter of preference, it's a matter of
ဒါကဘသူ့ကိုရွေးချယ်မလဲဆိုတာမျိုးမဟုတ်ဘဲ NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမရလောင်းဟာကျမတို့အားလုံးအတွက်အယက်သားစစ်စစ်တူဖြစ်ဖို့ဘယ်သူဟာအသင့်တော်ဆုံးလဲဆိုတာပဲဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့် NLD အနေနဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်တဦးမှပါဝင်ခြင်းမရှိတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာပြီးမဲ့ NLD ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မယ့်မွတ်စလင်တဦးကိုလိုအပ်ချက်ပြည့်မီခြင်းမရှိတာကြောင့်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဒေါ်ဆန်းစုကြည်ကတွစ်ဆုံမေးမြန်းခန်းအတွင်ပြောပါရယ်တဖက်မှာလည်းဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ NLD ဟာလုံလုံလောက်လောက်ကောက်ကဲပေးတာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခံနေရတာပါအစိုးရရဲ့မူဝါဒတွေဟာနိုင်ငံရေးမှာဘာသာရေးခန့်ကဏ္ဍပိုးပြီးတော့ပါဝင်ပတ်သက်လာအောင်အထောက်အကူဖြစ်နေသလားဆိုတာနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကအခုလိုပြောပါရယ်
It is a fact that this government certainly has not taken
ဥပဒေကိုစက်ကျင်ဘာသာရေးကိုအတုံးချပြီး NLD ကိုတိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်လို့အစိုးရကထိထိရောက်ရောက်လှုပ်ဆောင်တာမျိုးမရှိပါဘူး
။2012ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကပြည်ပခါတွေအတွင်းအိုးအိမ်မဲ့ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တိတ်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့အပေါ်ဒေါ်အောင်ဆန်းစုကြည်က
I have talked about it but people are not interested.because what they want me to do
ဒီကိစ္စနဲ့ပတ်သက်ပြီးကျမပြောပြပါပြီဒါပေမဲ့လူတွေကစိတ်မဝင်စားကြဘူးလေဘာလို့လဲဆိုတော့သူတို့ကြားချင်တာကရခိုင်တွေကိုကျမအနေနဲ့အပြစ်တင်စေချင်တာပါ
ဒီကိစ္စဟာအင်မတန်ရိုးရှင်းပြီးရခိုင်တွေလက်နစ်နာမှုတွေကြုံနေရတာကြောင့်သူတို့ကိုအပြစ်မတင်နိုင်ဘူးဆိုပြီးတော့လေဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ